ထိုင်းနိုင်ငံမှာကိုဗစ်-19ကပ်ရောဂါဒုတိယအများဆုံးဖြစ်ပွားနေတဲ့ပက်ရှ်ဖူရီပြည်နယ်ခေါရန်မြို့ကရက်စစ်ဆက်ရုံတွင်ကယာယီဆက်ရုံတွင်မှာဆေးကုသမှုခံရရတဲ့ကိုဗစ်-19ကူးစက်ခံရရတဲ့မြန်မာ900ကျော်ဟာယာယီဆက်ရုံမှာမီးပြက်လိုက်ရာကစလို့အဆင်မပြေမှုဖြစ်ပြီးမေလ23ရက်နေ့ကဆက်ရုံရှိကကွင်းပြင်မှာစုယုံဆန္ဒပြခဲ့ကြတဲ့တဲ့ရင်ကိုပြောပြပါမယ်ကျမမအေးပါပါရက်စစ် ဆက်ခုနှစ်ရည်ကစေယုံရှိကကွင်းပြင်မှာစုယုံပြီးဆန္ဒပြခဲ့ကြတာပါစေယုံတွင်မှာမိပြက်လက်တာအစားအသောက်အစင်မပြေတာနဲ့ခွဲခြားဆက်ဆံခံရတာတွေကြောင့်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့လည်းထိုင်တဲ့နေမှာဖော်ပြကြပါတယ်ဆန္ဒပြမှုဖြစ်ပွားခဲ့တဲ့စေယုံကိုတော့ရဲစစ်တပ်အင်အား300ကျော်ကအပြင်ကနေလုံခြုံရေးယူပြီးစောင့်ကြည့်နေကြတာကိုလည်းထိုင်းရုပ်သံတရင်းနေမှာဖော်ပြကြပါတယ်ထို ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျ
မှာတော့ပိုဖြစ်တယ်ဆိုတော့သူတို့ထိုင်းနေချင်းမှာဟိုတလောဆိုတော်တော်လေးတည်သွားတာလေယောဂဖြစ်တာလည်းသိနေပြီစေဝန်လာခေါ်ဖို့စောင့်နေတယ်လာမခေါ်လို့အမတက်ကြီးတဲ့လူတွေဆိုနှစ်ယောက်လားမသိဘူးကျွန်တော်ဒါတော့ဟိုကျွန်တော်သိတာတော့ပဲဆုံးသွားတာလေငါခေါ်တာကိုစောင့်ရင်းနဲ့၄-၆ရက်တပတ်ကြာပါလေအမသိုံနေလေဒါကြီးယောဂရှိတဲ့လူတွေယောဂအခန်းရှိတဲ့လူတွေမှာဆိုလို့ရှိရင်တော့တက်ကြီးတဲ့လူတွေကတော့ဒါအနေနဲ့နည်းရှိတာပေါ့
လူမဖူလုံးကြီးအာမခံကြီးတွေပေးဆောင်ထားရပေမဲ့တကယ်တမ်းဆေးကုသပေးနေရမှာထိုင်းနဲ့မြန်မာအလုပ်သမားအချင်းချင်းခွဲခြားဆက်ဆံခံရတယ်ဆိုပြီးမြန်မာအလုပ်သမားတွေကထောက်ပြပြောဆိုခဲ့တာနဲ့ပတ်သက်ပြီးပြည်လည်နိုင်ဖို့ပက်ပူရီမြို့ပိုင်ကိုယ်တိုင်လာရောက်ဖြည့်ရှင်းပေးခဲ့ရပါတယ်။ဒုတိယမြို့ပိုင်မစ္စတာနတ်ထဝက်ကတော့အခုလိုပြောဆိုသွားပါတယ်။ဒါကနေ့
လောက်သာတော့ပြန်ပါတယ်။ဝန်ကြီးကဘာငါမနိုင်နေတာကဘာဆက်ကြည့်လဲ။
အခုလုံဖြစ်ပွားရတာဟာစိတ်ယုံတွင်းမှာမီးအားသုံးတာများပြီးလျှက်စစ်မီးပြတ်တောက်သွားခဲ့လို့ရာသီဥတုပူပြင်းတဲ့အချိန်အလုသမားတွေအတွက်နေထိုင်ရေးခက်ခဲမှုဖြစ်ရတာပါအမြန်ဆုံးမီးပြန်ရအောင်လှုပ်ဆောင်ပေးနေပါတယ်ဆိုပြီးထိုင်းပါသားနဲ့ပြောဆိုသွားပါတယ်အဲ့ဒီစိတ်ယုံတွင်းမှာကိုဗစ်ကူးစက်လူနာ1300ကျော်ရှိနေကြောင်းပက်ရှ်ဘူရီကက်ယောဂထိန်းချုပ်ရေးအဖွဲ့ကတော့ထုတ်ပြန်ထားပါတယ်မီလာ28ရက်နေ့မှာတော့ပက်ရှ်ဘူရီပြည်နယ်အုပ်ချုပ်ရေးအာဏာပိုင်နေနဲ့ကျန်းမာရေးဌာနပူးတွဲအရေးပေါ်အစည်းအဝေးကျင်းပခဲ့ပြီးမြန်မာလူသမားတွေကုသရေးအဆင်ပြေအောင်လှုပ်ဆောင်ပေးဖို့အတွက်အစည်းအဝေးတွေလုပ်ခဲ့ကြပါတယ်။အခုဆိုရင်စမုတ်ပရာဂန်ပြည်နယ်ထဲမှာလည်းနိုင်ငံခြားသားအလုပ်သမားတွေ800ထက်မနည်းကူးစက်မှုတွေဖြစ်တာကြောင့်အဲ့ဒီနေရာကိုလည်းတောက်ကြလေးကစပြီးပိတ်ဆို့မှုတွေလုပ်ထားကြောင်းဦးမင်းဦးကပြောပြပါတယ်။
ပေါ်လေးပြောမယ်လို့ရှင်ရမှာလူ8000လောက်နေတဲ့အေရီးယားမှာလုံသမားကြီးနိုင်ငံသားလုံသမားဆိုတာကျွန်တော်8000လုံသမားပဲအဓိကပြောချင်တာပါအဲ့ဒါကြီးမှာလည်းအခုကိုဗစ်ပုတ်တူလိုက်သူတို့အယောက်800အောင်တွေ့ရဘူးဆိုတော့အယောက်800တွေ့တယ်သူကစက်ယုံကြီး3ယုံကအဲ့မှာလည်းပါးလေးအများကြီးပေါ်ပါပဲအဲ့ဒါကစမုပရာကံမှာအဲ့ဒါလည်းဒီကူသူတို့လော့ဒ်ဒေါင်းချထားပြီးတော့အဲ့ဒါကြီးဒီကူလို့
ကိုဗစ်တတိယလိုင်းကူးစက်နေတဲ့ထိုင်းနိုင်ငံမှာမေလ29ရက်နေ့အထိအတည်ပြုလူနာစုစုပေါင်း3000ခွဲလောက်ရှိနေပြီးတည်ဆုံးသူက988ဦးထက်မနည်းရှိနေသလိုမေလ29ရက်နေ့တနေ့တည်းမှာပဲကူးစက်သူလူနာအသစ်4800ကျော်ရှိနေပါတယ်။နေ့စဉ်လည်းအတည်ပြုလူနာ1000ကျန်းထိတိုးလာနေပါတယ်။အဲ့ဒီထဲမှာနိုင်ငံသားရှစ်ပြားလူသမားတွေကအများစုဖြစ်နေပါတယ်ရှင်။